တရုတ်ညီချုပ်ရင်လက်ရှင်နာဝတ်ကိုရာဂူအဆင်ပြေကိုတရားရုံးကအမိန့်ချခဲ့တယ်လို့အခရီးလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကလည်းပေါ်ဆမှုတွေအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပြီးနောက်ပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေကိုလုံလင်းရဲတွေကမြေရည်ယူဘုံတွေအုံပြဖြိုခွင်းခဲ့ပါတယ်လူပေါင်းထောင်နဲ့ချီပါဝင်ကြတဲ့ဆန္ဒပြပွဲတွေအတွင်းဦးဆောင်သူတူဖြစ်တဲ့စုသက်တန်ဆွန်ပန်ကတော့ဒီကနေ့မင်းကုန်းထဲမှာလွတ်တော်ဝန်ကြီးချုပ်ရုံးနဲ့ TV သတင်းဌာန၅ခုရှိမှဆန္ဒပြစုဝေးပြီးအစိုးရကအတုံးမချနိုင်အောင်ဟန်တားကြဖို့တိုက်တွန်းသွားခဲ့တာပါဖွဲ့စည်းရေးချုပ်ပုံတရားရုံးကတော့ထိုင်းအစိုးရတာဝန်ရှိသူတူကိုရာထူးပြောင်းရွှေ့လုပ်ရမှာမမှန်မကန်လုပ်ခဲ့တယ်ဆိုပြီးဗော်ဒူးနေကပဲဝန်ကြီးချုပ်နဲ့အစိုးရဖွဲ့ဝင်၉ယောက်ကိုရာထူးကစင်ပေးဖို့အမိန့်ချခဲ့ပါတယ်ဒါကြီးဝန်ကြီးချုပ်နေရာမှာတော့ရာထူးကထွက်ပြေးခဲ့ရတဲ့ဝန်ကြီးချုပ်ရင်းလက်နဲ့အခုဖြစ်သူဝန်ကြီးချုပ်အောင်တက်ဆင်တို့နဲ့နီးစပ်သူတူလည်းဖြစ်တဲ့ကုသရန်ရွေးဝင်ကြီးနီရန်သမွန်ဘွန်ဆွန်ပိုင်ဆန်ကိုအစာထုတ်ခံခဲ့တာပါတရားရုံးဆုံးဖြတ်ချက်တွေအရဝင်ကြီးချုပ်ရာလူကထွက်ပေးခဲ့ရပေမဲ့အစိုးရအဖြစ်ဆက်လက်ရပ်တည်နေတဲ့အပေါ်မှာတော့ဆန္ဒပြသူတော်တော်များများကမချေမနှက်ဖြစ်နေကြပြီးနောက်ဆုံးဖိအားပေးတဲ့အနေနဲ့ဒီကနေ့ဆန္ဒပြပွဲတွေအကြီးအကျယ်ဆင်နွှဲဖို့ကြိုးစားခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံအခရီးလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကတော့အစိုးရရဲ့စဘာဝယ်ယူရေးအစီအစဉ်မှာအခရီးမကင်းတာဒေါ်လာသန်းပေါင်းထောင်ချီဆုံးရှုံးတာတွေအတွက်ဝင်ကြီးချုပ်မှာတာဝန်ရှိကြောင်းလုံလောက်တဲ့ထောက်ထားတွေရှိတယ်ဆိုပြီးတော့လည်းပြောဆိုထားတာပါ